ယူကရိန်းနိုင်ငံတွင်ရုရှားရဲ့စစ်ပွဲကအန္တရာယ်ကြီးတဲ့အခြေအနေတည်းတက်ကိုစတင်လာချိန်မှာပဲအော်တိုရောခရီးယန်တို့ရဲ့အီစတာပွဲတော်နဲ့တိုက်ဆိုင်ပြီးဒီသတင်းပါအတွင်း၄ရက်ကြာလူသားချင်းစာနာထောက်ထားမှုနဲ့စစ်ပွဲယာယီရပ်ချဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအင်ကာနစ်မှာပန်ကြားပါတယ်လက်ရှိတွေ့မြင်နေရတဲ့အရသာတေဆုံထိခိုက်မှုတွေနဲ့ပြင်းထန်တဲ့တိုက်ပွဲတွေဟာရှေ့လျှောက်ကြုံတွေ့ရမယ်ကြောက်မဲ့ဖွဲအဖြစ်ဆိုးတွေနဲ့ရှင်ရင်မဆိုးစလောက်ဖြစ်သွားနိုင်တယ်လို့လဲယူကရိန်းအရှေ့ပိုင်းဒေသအပေါ်ရုရှားရဲ့ထိုးစစ်နဲ့ပတ်သက်ပြီးသူကပြောပါတယ်လူပေါင်းသိန်းချီဒုက္ခရောက်ကြရမယ်အခြေအနေမျိုးအဖြစ်မခံနိုင်ကြောင်းလဲသူကပြောပါတယ
် I call on Russians and Ukrainians to silence the guns and forge a path to safety
ရုရှားနဲ့ယူကရိန်းတို့အနေနဲ့ပစ်ခတ်မှုတွေရပ်ပြီးအန်ဒီယန်နဲ့လက်ငင်းကျုံတွေ့နေရသူတွေအတွေ့ဘေးကင်းရာလမ်းကြောင်းတစ်ခုဖော်ဆောင်ပေးဖို့တောင်းဆိုကြောင်း၄ရက်တာအီစတာကာလဟာဆိုရင်အသက်ငယ်စေရေးအတွက်ညှိနှိုးရမယ့်အချိန်ဖြစ်သလိုယူကရိန်းနိုင်ငံတွင်ဒုက္ခတွေအဆုံးသတ်ရေးထပ်ပြီးဆွေးနွေးတင်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုခဲ့တာပါအော်တိုရောခရစ်ယန်ပြက်ကရင်အရာHoli Thursday, Ebila 21 ရက်နေ့ကစလို့ Easter ပွဲတော်ကျင်းပရာ Ebila 24 ရက်နေ့အထိတိုက်ပွဲတွေရပ်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကပန်ကြားထားတာပါ